ဧပြီလ10ရက်နေ့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမြင့်နဲ့အတူကျွန်မစုမော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ချင်းပြည်နယ်ဖလန်းမြို့အတွင်းကနှစ်နေရာကိုစစ်တပ်ကဂျက်လီရင်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသခံ11ဦးသေဆုံးပြီးတော့ဒဏ်ရာရသူအများအပြားရှိခဲ့ပါတယ်။ထန်တလန်မြို့နယ်ဘက်မှလည်းဘုံကျဲတိုက်ခိုက်မှုတွေရှိခဲ့ပါတယ်။ချင်းပြည်နယ်တွေကနောက်ဆုံးစစ်ရေးအခြေအနေတွေကိုသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်။
ချင်းပြည်နယ်ဖလန်းမြို့ဝေဘူလာမြို့နယ်ဘားခရွာတို့ကိုစစ်တပ်ကဧပြီ10ရက်ဒီကနေ့မနက်7နာရီကျော်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့ပါတယ်။ဝေဘူလာမြို့ဘော်လုံးကွင်းနဲ့စာတင်ကျောင်းအနီးကိုဂျက်လီရင်တွေနဲ့ဘုံကျဲခဲ့တာဖြစ်ပြီးလက်ရှိမှာဒေသခံ11ဦးသေဆုံးခဲ့ပြီးဒဏ်ရာရသူတွေလည်းရှိနေပါတယ်။ဒါအပြင်ထန်တလန်မြို့တလန်ပီးရွာကချင်းမျိုးသားတပ်ဦး CNF စခန်းတစ်ခုကိုလည်းဘုံကျဲခဲ့ပါသေးတယ်။ဒီကနေ့စစ်တပ်ကလေကြောင်းကားနဲ့ဘုံကျဲတိုက်ခိုက်လို့တေဆုံးတာတွေနဲ့ပတ်သက်လို့ချင်းလူအခွင့်ရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။ဒီနေ့တနေ့တေးမှာပဲစစ်ကောင်စီကနဲ့ချင်းပြည်နယ်မှာ၃နေရာမှာပေါ့နော်ထန်တလန်မြို့နေနဲ့ဖလန်းမြို့နေမှာ၃နေရာမှာအချင်းအနည်းဆုံး30ကျော်ပေါ့နော်။လေရင်တိုက်ခတ်မှုတွေပြုတ်လို့တယ်ဝေဘူလာရွာဆိုရင်တော့အယတာစစ်တရုတ်တည်ဆုံးပြီးတော့အခုကေစီကြီးတွေလုံနေတယ်အင်ပစ္စည်းမှုတွေရှိတယ်ဒဏ်ရာရတဲ့အခြေအနေတွေရှိနေတယ်လို့ကျွန်တော်မေပင်တရင်ရကျွန်တော်တီးရတယ်ပြီးရင်တော့ဖလိုင်းမြို့နာကပေါ့နော်ဗာမာတိုက်ပွဲဖြစ်ပြီးတော့အဲ့ဒီမှာစစ်ကောင်စီကတိုက်လေနေကြတယ်အဲ့ဒီမှာအဲ့ဒီဗာရရွာမှာစီဘေးရှောင်းတဲ့လူတွေမှာလည်းထိခိုက်မှုတွေရှိလို့ကျွန်တော်သိရတယ်။ပြီးရင်တော့ထန်တလိုင်မြို့နေတောင်ပီးရွာကCNF camp ကိုလည်းဘုံကျဲပြီးတော့ဒီမှာတော့ပျက်စီးမှုတွေလည်းကျွန်တော်အတိအကျတော့အခုထိမသိရသေးဘူးပေါ့
။ဝေဘူလာဟာအရင်ကကျေးရွာအဆင့်ရှိခဲ့ရကအခုချိန်မှာမြို့အဖြစ်တိုးမြင့်တက်မှတ်ထားတဲ့နေရာဖြစ်ပါတယ်။ဘာကျေးရွာကစစ်တပ်တက်ဆွဲထားတဲ့စခန်းကိုချင်းအမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ကဝင်ရောက်တိုက်ခိုက်ခဲ့ပြီးမကြခင်မှာပဲစစ်တပ်ကလေကြောင်းကနေဘုံကျဲခဲ့တာလည်းဖြစ်ပါတယ်။ဝေဘူလာမြို့မှာစစ်ကောင်စီဘုံကျဲတာကြောင့်နေအိမ်တွေမီးလောင်တာရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တူကအခုလိုပြောပါတယ်
။အေးစစ်ကောင်စီဘက်ကစခန်းမှာပထမဆုံးကျဲတယ်။ကျဲပြီးတော့ဒုတိယအကြိမ်ကိုဝေဘူလာမှာကျဲတယ်။ဒီဟိုပေါ်လုံးကွင်းရဲ့ပေါ်လုံးကွင်းပတ်ချာလေးပဲကျဲသွားတာ။တဲ့ကျောင်းနဲ့ဘောလုံးကွန်းကတစ်ဆက်သေးသေးတယ်အဲ့ဘောလုံးကွန်းထိတ်လာအိမ်အကုန်လုံးဆိုမှမီးတွေလောင်လို့ပြာကျနေဟာပြာကျနေ
ဒါနဲ့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးစစ်တပ်ဟာချင်းပြည်နယ်ကိုလေကြောင်းကနေသာအဓိကအားထားဘုံကျဲပြီးနယ်မြေရှင်းလင်းတာတွေလုပ်နေတာပါပြီးခဲ့တဲ့မတ်လ30ရက်နေ့ကလည်းထန်တလန်မြို့နယ်ခွာဖိုးရွာကိုစစ်တပ်ကဘုံကျဲတိုက်ခတ်ခဲ့တဲ့အတွက်ခလီးငယ်တွေအပါအဝင်ကျေးရွာသားဒေသခံအနည်းဆုံး10ဦးသေဆုံးခဲ့ပါသေးတယ်ပြီးခဲ့တဲ့မလအလဲကလေးကကားအစီ30နီးပါးနဲ့ကလေးမျိုးကနေဟာခါမျိုးကိုထွက်လာတဲ့စစ်တပ်စစ်ကြောင်းနဲ့ချင်းကကွယ်ရေးတပ်ဖွဲ့တွေဟာဖလန်းမျိုးနဲ့ဟာခါမျိုးကြားမှာတိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ပွားနေပါတယ်။ဒါအပြင်ဟာခါနဲ့ဖလန်းကြားမှာရှိတဲ့ကျေးရွာတွေကနေအိမ်တွေမီးရှို့ခံရတာတွေရှိနေပြီးဒီဒေသမှာစစ်ရေးတင်းမာနေပါတယ်ခင်ဗျာ။